ဖိလစ်ပိုင်နိုင်ငံလေမှာခရစ်စမတ်နေ့ကတိုက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ13ဦးထဏ်မှန်းနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ဖန်ဖုန်းတိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကို၂ရက်ကြာဖြတ်သန်းတိုက်ခိုက်စဉ်တနင်္လာနေ့တိုင်တော့ကီလိုမီတာ120လောက်နဲ့မိုးတိထန်စွာရွာသွန်းခဲ့တာပါမုန်တိုင်းကြောင့်လူပေါင်းထောင်ထောင်ချီတင်းရှောင်ခဲ့ရပြီးစာသင်ကျောင်းတွေအားစားရုံတွေနဲ့အစိုးရအဆောက်အဦတွေမှာယာယီခုလုံခဲ့ကြရပါတယ်ဂရိုသင်းမောပြည်ဆွေးမှုတွေရဆိုင်ထားရတဲ့အတွက်မနေ့ကစိတ်ကန်းနေမှာလူ2000ကျော်လောက်လဲတောင်းတင်နေသလိုပြည်တွင်းလေရောင်းခီးစဉ်တွေလည်းရပ်ဆိုင်းခဲ့ရတာပါမွန်တန်းရာသီနိုဝင်ဘာလမှာအဆုံးသတ်လေးရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမွန်တန်းတွေဖြတ်တန်းတက်ခိုက်တာမကြာခဏခံရလေရှိရပါတယ်ဖိလစ်ပိုင်နိုင်ငံမှာအဆိုးဆုံးကြုံခဲ့ရတဲ့2013နိုဝင်ဘာလတဲ့ဟာယန်တက်ဖုန်းမွန်တန်းတက်ခတ်ခဲ့ချိန်မှာတော့လူပေါင်း6000ကျော်သေဆုံးပြီးအင်ဂျင်3000လောက်ပျက်စီးခဲ့တာပါအင်အားအပြင်းဆုံးမုံတိုင်း2018ခုနှစ်စက်တင်ဘာလနဲ့တက်ခတ်ခဲ့ရမှာလဲမနီလာမြို့တော်မြောက်ဘက်တောင်ထူထက်ရဒေသမှာလူပေါင်း81ယောက်သေဆုံးခဲ့ဦးပါတယ်မွန်ကမုံတိုင်းတန်ခံခဲ့ရပြီးနောက်မှာတော့မုံနယ်တန်မကြာခဏခံရလိရှိတဲ့ဖိလစ်ပိုင်နိုင်ငံမှာကပ်ဘေးတန်ခံနေတဲ့နေဆောက်လူရင်းနဲ့ပတ်သက်လို့လဲမိကုန်းတွေထွက်ပေါ်လာခဲ့တာပါ